ဆိုမာလီယာနိုင်ငံရဲ့မြို့တော်မိုဂါဒီရှုမှာစနေနေ့ကစားတောက်ဆိုင်တစ်ခုမှာအထိတ်ကဘုံခွဲသမားရဲ့ဘုံခွဲမှုကြောင့် El Shabab စစ်သွေးကြောအဖွဲ့ကိုပြင်းပြင်းထန်ထန်ဝေဖန်လေးရှိတဲ့နာမည်ကြီးသတင်းသမားတူတည်ဆုံးခဲ့ရပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်လို့ El Shabab အဖွဲ့ကကြေညာခဲ့တာပါ။တိုက်ခိုက်မှုအတွင်းနိုင်ငံပိုင်မိုဂါဒီရှုရေဒီယိုဌာနဒါရိုက်တာ Abdizaz Mohammed ကတည်ဆုံးကြောင်းနဲ့တာဝန်ရှိသူတွေကအတည်ပြုပါတယ်။ဆိုမာလီယာအမျိုးသားရုပ်တံလွှင့်ဌာနဒါရိုက်တာရှာမာကီမိုဟာမက်ဝါဆာမီနဲ့ကားမောင်းသမားတဦးပါဒီတိုက်ခိုက်မှုတင်တန်ရရခဲ့ကြပါတယ်။ဆိုမာလီယာနိုင်ငံသတင်းနဲ့ပြန်ကြားရေးဒုဝန်ကြီးယူဆက်အိုမာကမိုဟာမက်ဂူတေဆုံးရတာဟာနိုင်ငံအတွက်ရေးရင်နဲ့အတူတူဆုံးရှုံးမှုအဖြစ်ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သူဟာသူ့မိတ်ဆွေနဲ့ညစာစားပြီးစားတောက်ဆိုင်ကနေသူ့ကားစီပြန်လာချိန်မှာအသေးကံဘုံခွဲသမားကကားပရင်းပေါက်နာကတ်လာပြီးအနိကဘုံဖောက်ခွဲတာဖြစ်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။သူဟာဆိုမာလီယာအစိုးရကဖမ်းမိခဲ့တဲ့ El Shabab အဖွဲ့ဝင်လို့တန်တရားရှိသူတွေနဲ့တွေ့ဆုံမေးမြန်းခန်းတွေနဲ့နာမည်ကြီးသူဖြစ်ပြီးသူ့ကိုလုတ်ချံဖို့ကာလအတော်ကြာကလေးကစူးစမ်းနေတာလို့ဆိုမာလီယာနိုင်ငံမှာ2018ခုနှစ်ကစပြီးအကြမ်းဖက်လှုပ်ရှားနေတဲ့ El Shabab အဖွဲ့ကပြောပါတယ်။ညစီမချသတင်းသမားများအဖွဲ့ RSF ကတော့ဆိုမာလီယာနိုင်ငံဟာအာဖရိကတိုင်မှာသတင်းသမားတွေအတွက်အနည်းအကြီးဆုံးနိုင်ငံဖြစ်ပြီး2010ကနေအခုချိန်ထိအသက်ခံတဲ့သတင်းသမား50ကျော်နေပြီလို့ပြောပါတယ်။